ယုတ်ပုံ88မဖြစ်မနေလှုပ်တတ်သောမုတ်ဆိုးမဤပုံပမာလူတွေအားမလျှော့ပဲစူးစမ်းပြီးဆူတောင်းစေခြင်းတဲ့အတွက်ကြောင့်သခင်ယေရှုဟာဒီပုံပြင်ကိုပြောပြခဲ့တယ်။ဆိုးတဲ့တရားသူကြီးဟာဘသူ့ကိုမှအာမနာတတ်တဲ့လူဖြစ်တယ်။တနေ့တော့ဆင်းရဲတဲ့မုတ်ဆိုးမတယောက်ဟာသူ့စီကိုရောက်လာတယ်။အဲ့ဒီမုတ်ဆိုးမကကျမရဲ့ရံဖက်ကိုလက်စားချေအောင်အပြစ်အလျောက်တရားစီရင်ပေးပါလို့တောင်းပန်တယ်။ဒါပေမဲ့တရားမစီရင်ဘဲအကြာကြီးနေခဲ့တယ်။သူမဟာဒီတရားသူကြီးစီကိုခဏခဏလာခဲ့တယ်။နောက်ဆုံးတော့တရားသူကြီးကဒီမုတ်ဆိုးမကငါ့ကိုနှောက်ရှက်တဲ့အတွက်ကြောင့်သူ့ဘက်မှာငါတရားစီရင်ပေးမှဖြစ်တော့မယ်လို့ပြောလိုက်တယ်။ဖျားသခင်ကအဲ့ဒီတရားသူကြီးကဲ့သို့မဟုတ်ပါဘူး။သူဟာကျွန်ုပ်တို့ရဲ့ဆူတောင်းခြင်းကိုနားညောင်းပြီးအပြည့်ပေးခြင်းနဲ့ဖျားသခင်ဖြစ်တယ်။ဆင်းရဲဒုက္ခခံတဲ့သူ့သားသမီးတွေဘက်ကနေမှန်ကန်စွာတရားစီရင်ပေးခြင်းပါတယ်။နောက်ဆုံးသောကာလမှာဆိုးတဲ့တရားသူကြီးကတရားစီရင်ခဲ့တယ်ဆိုရင်ကျွန်ုပ်တို့ဟာကောင်းကင်ဘုံမှာရှိတဲ့ဖရာသခင်ကိုယုံကြည်ကိုးစားရမှာဖြစ်တယ်။ဒါကြောင့်နေညမပြတ်ဆုတောင်းကြပါ။ဖရာသခင်နားညောင်းပြီးအပြည့်ပေးမှာဖြစ်ပါတယ်။